ရန်ကုန်မြို့တွင်ကားတက်တဲမှုပြဿနာတွေပြည်လဲစေဖို့ရန်ကုန်မြို့အတွင်းကနေသာကုန်စည်တွေတည်နိုင်ဖို့စီစဉ်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့ရန်ကုန်မြို့ကိုပထမဦးဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုအဖြစ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတဲ့အပေါ်ပြည်သူတွေပါဝင်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ရန်ကုန်ရေချောင်းဘတ်တွေစတင်ပြေးဆွဲဖို့ခွင့်ပြုတဲ့အခမ်းအနားမှာဝန်ကြီးချုပ်ဦးဖြူးမင်းတင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ကိုဗစ်စစ်ကြမ်းတွေကိုကျွန်တော်တို့စနစ်တကျတည်ဆောက်ပြီးဒီကနေ့မှတစ်သိက်ရန်ကုန်မြို့ရဲကိုတုံတစ်တာရင်ကားကြီးကုန်ကားကြီးဝင်စရာမလိုတော့ဘဲနဲ့ဖြတ်သန်းသွားနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းဆောင်ရနေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဒီကမ်းလမ်းကြီးပေါ်မှာရန်ကုန်ရဲ့အဖိုးပြက်နိုင်တဲ့အမွေနဲ့တစ်ခုရှိတယ်ဘိုးဆောင်ဒီလိုမြတ်ကြီးပြည်ညာလည်းဖြစ်ပါတယ်။ဘိုးဆောင်ဒီလိုမြတ်ကြီးရဲ့ဘေးကကိုယ်စစ်လမ်းမှာအများတန်းကုန်တစ်တာကားကြီးကြီးစွဲနေဖို့ဆိုတာပါကျွန်တော်တို့ရဲ့သမိုင်းအမွေအစ်စ်တွေနဲ့ကျွန်တော်တို့ရဲ့အချင်းပြားဒေရှပထိုးများဆိုကျွန်တော်စဉ်းကိုစဉ်းစားမယ်အခြေအနေတစ်ခုဖြစ်ပါတယ်ရေရှင်မှာကျွန်တော်တို့ရန်ကုန်ရဲ့ကုန်စည်စည်းစမှုကဒေသကသက်သာအခြေအနေနဲ့ရေချောင်းနဲ့ပယ်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတယ်
ရန်ကုန်မြို့တော်မှာပြည်သူတွေစိတ်အနှောက်အယှက်အဖြစ်လာဆုံးဖြစ်တဲ့ကားတက်တဲ့ပြဿနာကိုဖြေရှားတဲ့ဤတစ်ခုအနေနဲ့လေရန်ကုန်ရေချောင်းဘတ်လိုင်းတွေပြေးဆွဲခွင့်ပေးခဲ့တာဖြစ်တယ်လို့လည်းဦးဖြိုးမင်းသိန်းကပြောပါသေးတယ်။ရန်ကုန်မြို့အတွင်းပထမဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့ရန်ကုန်ရေချောင်းဘတ်တွေပြေးဆွဲတဲ့အပေါ်မှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ပေးဖို့လည်းတိုက်တွန်းခဲ့ပါသေးတယ်။ရန်ကုန်ရေချောင်းဘတ်လိုင်းတွေကိုလာမယ့်အောက်တိုဘာ9ရက်နေ့မနက်9နာရီကနေစတင်ပြီးပြေးဆွဲမှာဖြစ်ပြီးလမ်းကြောင်းအနေနဲ့ဗိုလ်တောင်စိတ်ကန်းကနေအင်းစိန်အောင်စရတတားအထိပြေးသွားမှာပါဒီလိုပြေးဆွဲမှုအတွက်တင်းမော73စီးပြင်ဆင်ထားပေမဲ့ကနဦးတကယ်ပြေးဆွဲမှာကတော့တင်းမော5စီးနဲ့စတင်ပြေးဆွဲသွားမယ်လို့တင်းတင်းမြန်မာကုမ္ပဏီကဒေါ်တင်းတင်းဝင်းကပြောဆိုထားပါတယ
်ဒီကောင်ကလည်းမြန်မာပြည်ကအဓိကရှင်းချောက်ပါတယ်။ဒီလိုကျွန်တော်တို့ချောက်ပိုင်းရဲ့ကနေ့မှာကျွန်တော်တို့စက်နံပါတ်ကကျွန်တော်တို့ပြည့်စုံပါတော့။ပုံရိုးနိုင်ငံကတော့ဒီနေ့ပုံစံကိုပြန်ပြချက်ပြောင်းပေးပါလို့။အားရကျွန်တော်တို့ဒီချက်ပြောင်းပေးပါမယ်။မြန်မာပြည်ရဲ့လူထုဒုတိယမားတဲ့ဒီချက်ပြောင်းတာကိုလည်းသိကြည့်ပါလုံးနေနေတော့ရှိတယ်။ဒါတော့ကတ္တမရအကြီးတွေကိုပြောက်ပူတာကိုပြည့်စုံတယ်။လုံးနေကြပါရဲ့။ဟုတ်ကဲ့ဟုတ်ကဲ့လေအေးတစ်ချက်ပြောင်းပြီးတော့ပြည့်စုံတယ်။ဒါကတော့ခုပြည့်စုံတဲ့အချိန်ပဲပါ။ဒီမှာလည်းသင်္ကန်းတွေပြီးတော့ဘုရားဆောင်ပါရဲ့။နှစ်လိုက်ဒီကတော့ဒီပိုင်းအချိန်ပါ။ဒါတော့ဒီကောင်နဲ့အားရောလာမယ်။ဟုတ်ကဲ့။ဒီတိုင်းနဲ့တော့လည်းပြည့်စုံချင်တယ်။ဒီကောင်နဲ့တစ်ခါပါလေပြန်ပါမယ်။
ပြေးဆွဲသွားတာမှာတော့စီမင်းကားကတော့ဗိုလ်တော်စိတ်ကန်းကနေအင်းစိန်အောင်စရတရားထီလူတအုပ်ကိုကျက်300ကျမှာဖြစ်ပါတယ်ဒီလိုတတ်မှတ်ခင်းတဲ့ចောင်းကိုစီးပြီးနောက်ထပ်ဒီလမ်းကြောင်းပေါ်ကနေရာတစ်ခုကိုတင်းမောပေါ်ကမစင်းပဲခရီးထပ်ပြီးဆက်အောင်မယ်ဆိုရင်တော့လူတအုပ်ကို200ကျက်ထပ်ဆောင်ပေးရမယ်လို့ပြောပါတယ်တင်းမောလိုက်စီးတဲ့ခရီးတွေရိစားရင်တောက်ရင်အဆင်ပြေနိုင်ဖို့အတွက်လည်းဈေးနှုန်းတက်တက်တာတာနဲ့အစားအသောက်တွေကိုကျောင်းချပေးသွားဖို့လေစီစဉ်ထားတယ်လို့ဒေါ်တင့်တင့်တွင်ကပြောပါရယ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတာမှာစီးတဲ့လူဦးရေနဲ့ကန့်ညီတဲ့တက်ကယ်လီတက်ကယ်အင်ဂျင်တွေအပြင်ရင်းရင်တစည်းစီတိုင်းမှာရေကူးကျွမ်းကျင်တဲ့လုံခြုံရေးတအုပ်ကိုပါထည့်ထားတာမို့လုံခြုံရေးပိုင်းအထူးအာမခံတယ်လို့တင့်တင့်မြန်မာကုမ္ပဏီမှဒေါ်တင့်တင့်တွင်ကပြောဆိုလိုက်ပါရယ်ဒီ
စင်းမတဲ့ဘက်မှာတကယ်ကြည့်ရအောင်စင်းမတော့ချက်ပြီးပါဘာတော့လဲဆိုတော့ဆက်တော့စင်းနေလို့ပဲချက်
နောက်ပိုင်းမှာတော့ရန်ကုန်မြို့အတွင်းမှာအခြားသောရေလမ်းခီးတုံးနိုင်မဲ့နေရာတွေတိုင်းကိုပြေးဆွဲသွားဖို့လည်းစီစဉ်ထားတယ်လို့ဒေါက်တာလွင်ကဆိုပါတယ်နောက်ပိုင်းမှာညောင်သုံးမြောက်တကုံတာစီတီတန်လင်ကနေပို့တထောင်စတဲ့နေရာတွေကိုပါထပ်မံပြေးဆွဲသွားဖို့စီစဉ်ထားပါတယ်ရှင်